မြန်မာနိုင်ငံအပေါ်မှာဂမ်ဘီယားနိုင်ငံကနေရိုဟင်ညာတွေပေါ်လူမျိုးတုံးတက်ပြတ်မှုဆွဆွဲချက်နဲ့နိုင်ငံတကာတရားရုံး ICJ မှာအမှုသွားပြီးရင်ဆိုင်ခဲ့တဲ့မြန်မာအနေနဲ့အပြန်အလှန်ကြားနာမှုတွေအပြီးမှာတော့နိုင်ငံတကာတရားရုံးဘက်ကအမြန်ဆုံးဆုံးဖြတ်ချက်ချနိုင်ခြင်းရှိပါတယ်လို့နိုင်ငံတကာဥပဒေရေးရာပညာရှင်တဦးကတုံ့တက်လိုက်ပါတယ်ဒီကနေ့မှာတော့နယ်သာလန်နိုင်ငံ The Hague တရားရုံးကနေတရားရင်ဆိုင်ပြီးတော့မြန်မာနိုင်ငံကိုပြန်ရောက်လာတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ကိုနေပြည်တော်မှာပြည်သူတွေကတောင်းတဖြပြကြိုဆိုခဲ့ကြပါတယ်အကြောင်းစုံဆက်ပြီးပြောပြပေးပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူမျိုးတုံးတက်ဖြတ်ခဲ့တယ်ဆိုပြီးမြန်မာနိုင်ငံပေါ်လူမျိုးတုံးတက်ဖြတ်မှုဆိုင်ရာဆွဆွဲချက်နဲ့နိုင်ငံတကာတရားရုံး ICJ မှာဂမ်ဘီယားနိုင်ငံကတိုင်ကြားထားတာကိုနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင် ICJ တရားရုံးမှာတွားရောက်ရင်းဆိုင်ဖြေရှင်းခဲ့တာဖြစ်ပါတယ်ဒီဇင်ဘာလ10ရက်နေ့ကစတင်ခဲ့တဲ့မြန်မာနဲ့ဂမ်ဘီယားနိုင်ငံချင်းအလိုက်ရှောက်လဲမှုရောအပြန်အလှန်ရှောင်လဲမှုတွေကဒီဇင်ဘာလ12ရက်နေ့မှာအဆုံးသတ်ခဲ့တာဖြစ်ပါတယ်။ဒီကနေ့ဒီဇင်ဘာလ14ရက်နေ့စနေနေ့မှာတော့နယ်သာလန်နိုင်ငံ The Hague မြို့ကနိုင်ငံတကာတရားရုံး ICJ ကနေတရားရင်ဆိုင်ပြီးတော့မြန်မာနိုင်ငံကိုပြန်လာတဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ကိုနေပြည်တော်မှာပြည်သူအများကတောင်းတဖြတ်ဖြတ်ကြိုဆိုခဲ့ကြပါတယ်။အခုကြားခဲ့ရတဲ့အတန်ကတော့နေပြည်တော်နိုင်ငံတကာလေဆိပ်ကနေကိုပြန်လာနေတဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုလမ်းမဝဲရာတစ်လျှောက်ကပြည်သူတွေဝန်ထမ်းအနေနဲ့အကြောင်းသူအကြောင်းသားတွေကြိုဆိုနေကြတဲ့အတန်ဖြစ်ပါတယ်
တော်ရဲ့နိုင်ငံကောင်းဆောင်လူကောင်းဆောင်အမေစုအားသက်ခွန်ကနေနေတဲ့ဖြစ်နေပါပြီဒါပေမဲ့တိုင်းပြည်အတွက်သူဟလာကဘာလည်းပတ်ပြီးတော့စီယုံရဲ့ဆင်းခုနပြောသလိုတိုင်းပြည်တွက်တွက်တွက်ကြောင်းလည်းလုပ်တယ်အခုလို ICJ ကိစ္စဂမ်ဘီယာကိစ္စမှာလည်းသူရဲရဲဝင်းဖြစ်ရှင်းတယ်ဒီလိုအသက်လည်းကြီးနေတယ်ကျွန်တော်တို့အမေစုကိုကျွန်တော်တို့အမေပြန်လာတဲ့လမ်းပါအမေသားသမီးတွေအနေနဲ့အမေမောပြေပါလေဆိုတဲ့စိတ်ကအဲ့ရွေးတဲ့လာကြည့်ပါပါအမေအကောင်းဆုံးလုံနိုင်ခဲ့တယ်လို့ကျွန်တော်တို့ယုံကြည်ပါတယ်အဲ ICJ တရားရုံးအနေနဲ့ကလည်းတရားမျှတတဲ့စစ်သားများရှိတဲ့တရားသူကြီးတွေအနေနဲ့လည်းဒီမှာနိုင်ငံဖြစ်စေမှကိုစစ်စစ်ဆက်ဆံပြီးလေ့လာပြီးတော့ဆုံးဖြတ်နိုင်ပါသေးလို့ကျွန်တော်ညွှန်လဲပါတယ်
ဒါကတော့ဒေါအောင်ဆန်းစုကြည်ကိုလာရောက်ကြိုဆိုနေသူပဲခူးတိုင်းကကိုမင်းမင်းဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ဟာသူကိုယ်တိုင်တရားတွားရောက်ရင်ဆိုင်ပြီးလျှောက်လဲခဲ့ပြီးတော့မြန်မာနိုင်ငံကိုပြန်ရောက်လာပြီးဖြစ်ပါတယ်ဆိုတော့ဒီနိုင်ငံတကာတရားရုံး ICJ ရဲ့အမိန့်တရားသူကြီးတွေရဲ့ဆုံးဖြတ်ချက်အပေါ်လူမျိုးတုံးတက်ပြတ်မှုနဲ့တရားစွဲခံခဲ့ရတဲ့မြန်မာနိုင်ငံရောတရားစွဲဆိုသူဂမ်ဘီယားနိုင်ငံဘက်ကတရားဥပဒေလမ်းကြောင်းအရစောင့်စားရမယ့်အနေအထားအချိန်ကာလနဲ့ပတ်သက်ပြီးတော့အခြေအနေဘယ်လိုများရှိနိုင်ပါသလဲနိုင်ငံတကာဥပဒေရေးရာလေလာသူဥပဒေပညာရှင်ဒေါက်တာမြင့်စံကအခုလိုသုံးသပ်ပါတယ်
။ဟုတ်ကဲ့တရားရုံးဆုံးဖြတ်ချက်ကိုတော့ပြန်ပြောရမယ်ဆိုရင်တရားသူကြီးဥက္ကဋ္ဌကိုယ်တိုင်ကနောက်ဆုံးမှသူအားလုံးရှောက်လဲချက်တွေပြီးတဲ့အခါမှာပြောတာက order လို့သုံးပါမယ်ခင်ဗျာ။အဲ့ဒါဗမာလိုတိုင်းပြန်တော့အမိန့်ပေါ့လေဆုံးဖြတ်ချက်လို့ပြောလို့ provisional measures လို့ခေါ်တယ်။ not the law ဆောင်ရွက်မှုသုံးတော့ကျွန်တော်ဟိုမှာပြေချာတွေ့ပါလေ။ we will issue the order as soon as possible အမြန်ဆုံးကျွန်တော်တို့ထုတ်ပါမယ်လို့ပြောတယ်။အဲ့တော့အခုဘလောက်ကြာမယ်ဆိုတော့ခံမမှုခက်တာပဲတရားသူကြီးတွေကိုယ်တိုင်အခုသူတို့အမှုတမှုရဲ့မဟုတ်ဘူးခင်ဗျာအခုလောလောဆယ်ကိုပဲအခုဂမ်ဘီယာနဲ့မြန်မာကိစ္စအမှုမှာဟောဂမ်ဘီယာစတင်တာနိုဝင်ဘာလ17ရက်ဆိုရင်ဒီနေ့ဆိုရင်တစ်လနဲ့3ရက်ရှိသွားပါပြီဒါပေမဲ့မြန်မာကကြားနာမှုပြီးတာ9ရက်တည်းရှိပါသေးတယ်အဲ့တော့ဘလောက်ကြာမလဲဆိုတော့အတိအကျမပြတ်နိုင်ဘူးအခုနောက်ကျွန်တော်အထင်ကတော့ခရစ်စမတ်မတိုင်ခင်ဖြစ်ဖို့ဖြစ်တဲ့ဖြစ်မှာပါဖြစ်ဖို့အခွင့်ရင်းနဲ့လည်းနောက်ခရစ်စမတ်ပြီးမှပဲအဲ့ဒီ provisional measure ICJ အမိန့်ကိုထုတ်လိုက်မယ်လို့ကျွန်မလည်
းအခုအဲ့တော့အဲ့လိုမျိုးတကယ်လို့ဆုံးဖြတ်ချက်ကြပြီဆိုလို့ရှိရင်တော့တရားရုံးကိုတစ်ခေါက်သွားပြန်ပြီးတော့ဒီဂမ်ဘီယာရောမြန်မာရောသွားပြန်ရင်ဆိုင်ရမယ်အနေထားလားဆရာ
ကျွန်တော်အဲ့ဒါကတရားရုံးကအမိန့်ဘယ်လိုအမိန့်ပေးမလဲဆိုတာပုံမှန်မှုကြည့်ပါလေခင်ဗျအမိန့်ကတကယ်လို့ဂမ်ဘီယာမှာဒေါ်အောင်ဆန်းစုကြည်နိုင်ငံရေးဝန်ကြီးအနေနဲ့တောင်းတာမျိုးခုရှိတယ်အမှုတွေကိုအမှုကိုတစ်ခုလုံးကိုဖျက်ပလိုက်ဖို့ဖျက်ပေးဖို့ဆိုတာဒီအမှုဟာရှိတယ်ကိုလို့မဟုတ်အောင်သင်ရနေဖျက်ပေးဖို့အဲ့ဒါနံပါတ်1အချက်ပါအဲ့ဒါကိုဒီဆိုင်ကတရားရုံးကမပေးဘူးဆိုရင်မခွင့်မပြုဘူးဆိုရင်ဆိုတော့ဒုတိယအနေနဲ့ကတော့ provisional measure လို့ခေါ်တဲ့ကြားဖြတ်လုံဆောင်မှုများလုံဆောင်မှုရဲ့ဂမ်ဘီယာရဲ့ရှောက်လဲချက်ကိုပယ်ဖို့မပေးဘူးဒီတင်ပြသွားပါတယ်အဲ့တော့ဒီတရားရုံးကအမှုတွေကဖြုတ်မယ်မဖြစ်ဘူးဆိုတော့တချို့အားလုံးကို6ခုစလုံးကိုပေးခြင်းပေးမယ်တရားသူကြီးအများတောင်းဖို့လေတရားသူတချို့ကသုံးခုပထမနှစ်ခုကိုပြေးသဘောပြတ်တာပါ။တန်တဲ့သုံးခုကိုမပေးဘူးဆိုပြီးတော့အများကြီးနဲ့ဆုံးဖြတ်ချက်နဲ့ချင်း။အဲ့ဒါဆိုရင်တော့ merit stage လို့ခေါ်တဲ့ဟိုဒီ merit stage ဆုံးဖြတ်ရအောင်ကိုရောက်ရင်တော့ဘယ်လိုဖြစ်မယ်ဆိုတာကတော့မြန်မာအစိုးရဘက်ကနေအဲ့ဒါကိုဆက်လက်လျှောက်လဲမလားမလျှောက်လဲဘူးဒါကတော့အနာဂတ်ကိုပြောတဲ့ချိန်မှာအနာဂတ်ကိုပြောတယ်လို့ရှင်းနေပါတယ
်ဒေါက်တာစုကြည်ဟာတရားရင်ဆိုင်ပြီးမှာတော့နယ်သာလန်နိုင်ငံ ICJ တရားရုံးအထည်သူ့ကိုလိုက်လံဝင်းရံအားပေးတယ်မြန်မာနဲ့နိုင်ငံတကာကမြန်မာအတိုင်းဝိုင်းကိုနှစ်ကြိမ်တိုင်တိုင်လက်ခံတွေ့ဆုံခဲ့ပေမဲ့လို့မနေ့တောက်ကြနေတုန်းကနယ်သာလန်အောက်လွှတ်တော်နိုင်ငံသားရေးကော်မတီနဲ့တွေ့ဆုံဖို့စီစဉ်ထားတာကတော့မျှော်လင့်မထားတဲ့အကြောင်းရင်းတွေကြောင့်ဆိုပြီးပြက်ခဲ့ရတယ်ဆိုပြီးနယ်သာလန်အောက်လွှတ်တော်ကိုကိုးကားပြီးတော့နယ်သာလန်သတင်းတွေမှာတော့ဖော်ပြပါရှိခဲ့ပါတယ်ရှင်